မကွေးတိုင်းဒေသကြီးပခုတ်ကူမြို့နယ်မြစ်ချေမြို့မှာရှိတဲ့မြန်မာစစ်တပ်ရဲ့မြင်းမွေးမြူရေးတပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးပြီးခဲ့တဲ့နေ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်စစ်တပ်ကလေကြောင်းကပြန်လည်တိုက်ခတ်တာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်တိုက်ပွဲကြောင့်ဒေသခံအများအပြားထွက်ပြေးတိမ်းရှောင်နေရပါတယ်မြစ်ချေမြို့ကနောက်ဆုံးအခြေအနေသတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာပါ
မကွေးတိုင်းပခုတ်ကူမြို့နယ်မြစ်ချေမြို့အမှတ်5ရပ်ကွက်မှာရှိတဲ့မြန်မာစစ်တပ်ရဲ့မြင်းမွေးမြူရေးစခန်းဒေသခေါ် BBI တပ်ကိုဒေသခံပူးပေါင်းကာကွယ်ရေးတပ်ဖွဲ့တွေကဖေဖော်ဝါရီ17ရက်မနက်လင်းအားကြီးအချိန်မှာဝင်ရောက်တိုက်ခိုက်ခဲ့ပါတယ်တိုက်ပွဲဟာမနက်6နာရီကနေ7နာရီကျော်အထိကြာမြင့်ပြီးတော့စစ်တပ်ဘက်ကဂျက်လေယာဉ်တွေနဲ့လာရောက်ဗုံးကျဲတိုက်ခိုက်တာရှိခဲ့တယ်လို့ပါဝင်တိုက်ခိုက်ခဲ့တဲ့ဒေါင်းရင်သွေးအဖွဲ့ကကိုကျော်ကြီးကအခုလိုပြောပါတယ
်မြစ်ချေမြို့အမှတ်5ရပ်ကွက်နာပေါ့မင်းမီတပ်တော့ဒီကောင်ကမြင်းမွေးမြူတပ်တော့6နာရီတော့ကစတိုက်လိုက်တာ7နာရီထိုးပြီးတော့ဆိုကျွန်တော်ပြန်ဆုတ်ွားလိုက်အပေါ်မှာလေရင်ဝဲလို့မလို့လာပြီးပြစ်ခတ်လို့မလို့ကျွန်တော်တို့မှပြန်ပြီးဆုတ်ွားလိုက်အိုက်တန်ဝါပြီးကျွန်တော်တို့ဆုတ်ပြီးဆိုခဏကြာသူကလေရင်ထွက်လာတယ်နောက်တော့တပ်ကူတွေရောထွက်လာတယ်ဆိုတော့ကျွန်တော်တို့မှပြန်ဆုတ်ွားလိုက်တာဘယ်နေရာလို့ကြည့်လဲဆိုတော့အဲ့ PPI ဝင်းကျင်ဒီဝင်းကျင်ပြောရင်တော့အထူးထားတဲ့နေရာတွေကိုကြည့်ချသွားတာပါဗျာဟုတ်ဟုတ်ဒီဆုံးမှုရတော့ပြောရခုနှစ်ဦးတည်ဆုံးနေပြန်ဟုတ်စစ်ကောင်စီဘက်ကပြန်ဟုတ်
တိုက်ပွဲကြောင့်စတန်နီနာမှာရှိတဲ့တိန်တော်ညောင်နီပင်ညောင်လအိုင်ကြီးပေါတော့စတဲ့ကြေးရွာ၅ရွာထက်မနည်းကဒေသခံတွေတိမ်းရှောင်နေကြပါတယ်လက်ရှိမှာမြင်းမွေးမြူရေးတပ်စခန်းကတန်ကြက်ကကားတွေအပါဝင်တပ်အင်အားထပ်ဖြည့်ထားတဲ့အတွက်ဒေသခံတွေနေရာပြန်ဖို့အခက်အခဲဖြစ်နေပါတယ်ညနေပိုင်းမှာပဲဒေသခံတွေတိမ်းရှောင်တဲ့ဘက်တွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိတယ်လို့တိမ်းရှောင်နေရတဲ့ဒေသခံတအူးကအခုလိုပြောပါတယ
်လူကြီးတွေကပြောတယ်ဗျာရွာနဲ့ခြေဆိုတော့ကျွန်တော်လေးရွာဆိုရတော့ပြီးနေရတယ်အခုသူကလက်နက်အင်အားတွေထပ်ဖြည့်နေတယ်အဲထပ်ပြီးလည်းတက်ဆုပ်ကသူရိခါကားတွေရောထပ်ရောက်လာတယ်အင်အားတွေရောထပ်ဖြည့်နေရလက်နက်ကြီးနဲ့လည်းညနေပိုင်းညကပဲဂျန်နဲ့ပြစ်တယ်ပေါ့အဲဒီတော့ဒီလိုဒီဘက်ကြီးအဲ့လိုဟိုပြည်သူရှောင်တဲ့ဘက်ကြီးအခုဒီဘက်ရွာဘက်ကြီးပိုင်းအဲ့လိုရှောက်ပြနေတာပေါ့ဟိုကဒီရောက်တဲ့နေရာပြန်မို့ကြာတော်တော်လေးအခက်အခဲဖြစ်ပေါ့တကယ်လို့တိတ်ရှောင်နေတာတိတ်ရှောင်တဲ့နေရာကြာတော့လေဟိုကတော်တော်လေးဆွေးရတဲ့နေသားလိုရှိတယ
်ဒေသခံတွေဟာတိုက်ပွဲဖြစ်ဖြစ်ချင်းတိတ်ရှောင်လာရတာကြောင့်ဘာမှမယူဆောင်လာနိုင်ပဲစားတော့ဖို့အတွက်အခက်အခဲတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်မြစ်ချေမြို့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကတော့နေရာတော်များများမှာပုံမပြင်းထန်လာပြီးတော့အခုလိုမြန်မာစစ်တပ်တပ်ဆွဲထားတဲ့နေရာတွေအပြင်ရဲစခန်းတွေကိုပါဝင်ရောက်တိုက်ခိုက်တာတွေရှိလာနေပါတယ်ခင်ဗျာ။